ရခိုင်ပြည်နယ်မောင်းတော့ခရိုင်တွင်မှာနိုင်ငံသားစီစစ်ခံရမဲ့သူရဲ့အစိမ်းရောင်တပ်တေကံကပ်ပြား MVC ထုတ်ယူလို့တဲ့မွတ်စလင်တို့မှာအဲ့ဒီကထုတ်ဖို့လုံအဲ့ဒီကကိုထုတ်ဖို့လုံမယ်ဆိုရင်အသက်အန္တရာယ်ချိန်ချောက်ခံရတာတွေရှိနေပြီးတော့မထုတ်ယူရဲတာထုတ်ပြီးတော့လဲခိုးကြောက်ခိုးဝဲနေရတာတွေရှိနေတယ်လို့ရခိုင်ပြည်နယ်ရဲမှူးသူရဦးစန်းလွင်ကပြောပါတယ်။ကိုရိုင်းတွားရောက်တရင်ယ ဆောင်နေတာပါပြီးခဲ့တဲ့နှစ်အတွင်းကရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ်ဘာသာဝင်အချို့ကို white girl လို့ခေါ်တဲ့ယာယီတပ်သေးကလက်မှတ်တွေထုတ်ပေးခဲ့မှုပါတယ်အဲဒီကက်မှာတော့တက်တန်းပါရှိပြီးတက်တန်းကုံဆုံးချိန်မှာအဲဒီ white girl ကိုပြန်လည်အနှံ့ချဖို့အစိုးရကတတ်မှတ်ကြေညာခဲ့ရမှာရခိုင်ပြည်နယ်တွင် white girl ကင်ဆောင်သူ6သိန်းကျော်အနက်4သိန်းနီးပါးလောက်သာပြန်လည်အနှံ့ခဲ့တာပါဒီလိုအနှံသူတွေကိုပေးအပ်ခဲ့တဲ့ဖြတ်ပိုင်းတွေကိုအစိမ်းရောင်ကတ်တမျိုးထပ်မံထုတ်ပေးပြီးအဲဒီကတ်ကင်ဆောင်ထားသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ခဲ့ပေမဲ့အစ္စလမ်ဘာသာဝင်လူအများစုကတော့အစိမ်းရောင်ကတ်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်များသာဖြစ်ပြီးယာယီတပ်တွေကလက်မှတ် white card ထက်အစ်စ်နိုင်တယ်လို့ယူဆကာအစိမ်းရောင်ကတ်လာမထုတ်သူတွေရှိနေတာပါ။ဒီလိုအချက်တွေပြင်လာထုတ်ရင်အသက်ခံရမယ်ဆိုတဲ့ချိန်ချောက်မှုတွေကြောင့်ကြောက်ရွံ့ပြီးလာမထုတ်တာရှိနေတယ်လို့အခုလိုရခိုင်ပြည်နယ်ရဲမှူးချုပ်သူရဆန်းလွင်ကပြောဆိုလိုက်တာပ
ါတချို့တွေကဒီကတ်ကိုတချို့ကပြို့ဝတ်ပြီးယူကြတယ်ကတ်ကိုလုံမဲ့ဆိုရင်တတ်မယ်ဆိုတဲ့အဆင့်တိဖြစ်လို့တချို့တွေကိုကြွားမှာကိုမနေရဲပဲနဲ့ရှောင်နေရတဲ့သူတွေရှိတယ်ဒါကဥဆောင်တစုကနေပြီးတော့ချုပ်ခိုက်ထားတာတကယ်လို့လုံကြပါလို့ပြောလိုက်တာနဲ့ခရက်ဒီအမေရိကကတိုးပြီးတော့လုံနေကြမှာပဲအခုနိုင်ငံသားကပန်းရောက်နိုင်ငံသားကယူလာတော့ခိုးဝက်ပြီးတော့လက်ခံနေကြတယ်နားလဲတဲ့လူတွေကနိုင်ငံသားအခွင့်အရေးရမယ်ဆိုတာသိတယ
်လက်ရှိမောင်းတော့မှာအစ္စလမ်ဘာသာဝင်လူဦးရေဟာ8သိန်းနီးပါးရှိနေပေမဲ့ကတ်ထွက်ယူထားတဲ့လူဦးရေဟာတော့4000ကျော်သာရှိတယ်လို့မောင်းတော့ခရိုင်လူဝင်မှုကြီးကြပ်ရေးကလက်ထောက်ညွှန်ကြားရေးမှူးဦးတန်းရွှေကပြောပါတယ
် MC နဲ့ပတ်သက်လာပြီးစတင်စာလုပ်ခဲ့တဲ့16ရက်နေ့2015စတဲ့တယ်ပထမအခုလက်ထက်ကလည်းအခုအချိန်ကြီးမောင်းတော့ခရိုင်ကလည်း4633ကထုတ်ပြီးဖြစ်ပါတယ်ဟိုကြေးရွာလိုက်ပါနော်ဘယ်လကူလုတ်ပြင်းအောင်ဆိုပြီးတော့ဟိုကြေးရွာအုပ်စုလိုက်ကြေးရွာလိုက်စခန်းအလိုက်ပေါ့နေဒီအလိုက်ဟိုကွင်းစင်းထားဝယ်မယ်ချုပ်ပြည်ရှိပ
ါလက်ရှိဒီအစိမ်းရောင် NVC ကဲကင်ဆောင်ထားသူတွေရမယ်ခွင့်ရေးတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲမှူးချုပ်သူရဦးစန်းလွင်ကမောင်းတော့ခရိုင်လောက်ကကိုစားခုလိုရှင်းပြတော့ပါတယ
်ဒီလက်ရှိအဗီကကင်ဆောင်တဲ့သူဒီမောင်းတော့မျိုးနဲ့အတွင်းမှာလွတ်လပ်သွားသွားလာခဲ့ဒါပြုထားတယ်တကယ်လို့ကျွန်တော်တို့တစ်ဖက်နိုင်ငံနဲ့သွားတဲ့အခါလေချင်းပြန်ကျွန်တော်တို့ခီးသွားလာမယ်ခုနှစ်ရက်ဟိုပတ်ဖို့နဲ့ပွားမယ်ဆိုရင်လေဒီတော့ကတော့ကြိုင်ဆောင်တဲ့သူကြီးနောက်ပြီးတော့ကျွန်တော်တို့ဒီအဒီကတ်ကြိုင်ဆောင်တဲ့သူကိုကျွန်တော်တို့ဖွင့်ပြီးပြီ
ဒီစိမ်းရောက်ကကြိုင်ဆောင်ထားသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိမှာပါလက်ရှိနိုင်ငံသားလျှောက်ဖို့မှာက1982နိုင်ငံသားဥပဒေနဲ့အညီကန့်ညီမှုရှိမှရှိစစ်ဆေးပြီးမှရရှိမှာဖြစ်ပါတယ်အချို့သောရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေမှာခြေနေအကြောင်းကြောင့်1982ခုနှစ်နိုင်ငံသားဥပဒေလျှောက်ထားဖို့အတွက်တင်ပြရမယ့်တပ်တွေကအထောက်အထားတွေပျောက်ဆုံးသွားတာတွေကြောင့်လျှောက်ထားဖို့အခက်အခဲရှိနေတယ်လို့ထောက်ပြပြောဆိုမှုတွေရှိနေပါတယ်ဒီပေါ်သူရဦးစန်းလွင်ကအ
ဖိုးဘွားဒီတော့ကပြောကြိုက်ထားတယ်အဖေအမေတော့ကပြောကြိုက်ထားတယ်ဆိုရင်သားသမီးဒီအခုအဗီကတ်ထုတ်ပြီးရတယ်ဆိုနိုင်ငံသားမှတ်ဖို့လေကြောက်
ဆောက်ရ
ရဆိုလိုတယ်ဒီဒီသူ့အဖိုးဘွားလက်ထက်ကဒီမြေဒီလေးမှာနေထိုင်ခဲ့ပါတယ်ဆိုတော့ခိုင်လုံတဲ့အထောက်အားရှိရင်ကိုဒါရေးလုတ်ခဲ့သူဒီနိုင်ငံသားဒါသူခံစားခွင့်ရှိတယ်ဆိုတဲ့ပုံသို့တော့ကိုယ်တိုင်လျှောက်ထားမှသာလေဒါပြီးလို့ရမယ်သူကိုယ်တိုင်နိုင်ငံသားဖြစ်ခွင့်ရှိမရှိဆိုတာကသတ်သွားပြောသူလိုပဲသူ့ရဲ့မိဘဘိုးဘွားဒီပမာတိမှာနေထိုင်မှုပေါ်မှာမူတည်ပြီးတော့ပဲဒါခံစားခွင့်ရှိပ
ါလက်ရှိ NVC ကဲလို့ခေါ်တဲ့ဒီစိမ်းရောင်ကမထုတ်သူအများစုကတော့အစိုးရလက်မှတ်ခံတဲ့ရိုဝင်ဂျာဆိုတဲ့အမည်နဲ့နိုင်ငံသားကတ်လုတ်ဖို့တင်ပြထားသူတွေဖြစ်ပါတယ်အစိုးရကဒီကတ်မရှိသူတွေကိုနေကျော်သွားလာခွင့်ယာယီမှုစေရင်မှုလုတ်ခွင့်ရှောက်ထားခွင့်အပါအဝင်ငါးဖမ်းခွင့်တွေမပေးပါဘူးဒီကတ်ကနေနိုင်ငံသားဖြစ်မှုလုပ်ငန်းကိုဆက်လက်ပါဝင်ဆောင်ရွက်နိုင်တယ်ဆိုတာကအင်မတန်အရေးကြီးတဲ့ရပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့အစိုးရကတော့ပြောဆိုထားပါတယ်ဒီပြင် NVC ကက်ကင်ထားသူတွေကိုတစ်ဖက်နိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းကလုံးဝမဟုတ်ဘူးလို့လည်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်ရှင်